ီးခဲ့တဲ့နိုဝင်ဘာ15ရက်နေ့ကပြည်ထောင်စုဝန်ကြီးတွေဖြစ်ကြတဲ့ဦးသိန်းစွေဒေါက်တာဝင်းမြတ်အေးရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီဘူးနဲ့အဖွဲ့ဟာရခိုင်ပြည်နယ်မောင်တော်မြောက်ပိုင်းတောင်ပြိုလက်ဝဲပြန်လည်လက်ခံရေးစခန်းကိုသွားခဲ့ကြပါတယ်အကြောင်းကတော့မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအရာရှိတွေသဘောတူညီထားချက်အရမြန်မာနိုင်ငံနဲ့ပြန်လာမဲ့မွတ်စလင်ဒုက္ခသည်ပထမအဆုပ်အဲ့ဒီနေ့မှာပြန်ပြီးဝင်လာလေမလားသွားရောက်ကြည့်ရှုတာဖြစ်ပါတယ်ဒါပေမဲ့ငကိုမျှော်လင့်ထားခဲ့တယ်လို့ပါပဲဒီတစ်ခေါက်လဲမွတ်စလင်ဒုက္ခသည်တွေတယောက်မှပြန်ဝင်လာတာမရှိခဲ့ပါဘူးမွတ်စလင်ဒုက္ခသည်တွေပြန်ဝင်လာရေးဘာတွေအခက်အခဲတွေ့နေသလဲဒီပြဿနာတွေဘယ်သူတွေနစ်နာနေသလဲမြန်မာအစိုးရဘက်ကရောဘာတွေလုပ်တင်တယ်ဆိုတာကုတပလေးလာတင်ပြသွားပါမယ်
။အောက်တိုဘာလ15ရက်မတိုင်ခင်တုန်းကမွတ်စလင်ဒုက္ခသည်ပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကသတင်းစာရှင်းလင်းပွဲလုပ်ပါတယ်။အဲ့ဒီမှာထူးခြားတာတွေကတော့ပြန်ရောက်လာတဲ့သူတွေကိုလှဖိုးကောင်ဂျားစခန်းမှာယာယီထားမှာဖြစ်ပေမဲ့ပိတ်လောင်ထားမဲ့သဘောမျိုးမဟုတ်တဲ့အကြောင်းဝင်လာလာချင်း NVC CC ရေကတ်တွေလှုပ်ထားပြီးရင်မောင်းတော်မျိုးနဲ့အတွင်းကိုလွတ်လွတ်လပ်လပ်သွားလာခွင့်ပြုမဲ့အကြောင်းပဲဖြစ်ပါတယ်။နောက်ထပ်ထူးခြားတာတစ်ခုကတော့ပြန်လာမဲ့သူတွေရေရှည်နေထိုင်ဖို့နေရာ42နေရာသတ်မှတ်ထားပြီးဖြစ်တယ်ဆိုတာပါပဲ။ဝင်လာတဲ့သူတွေဂျားစခန်းမှာယာယီနေရမယ်။ပြီးရင်ကိုနေထိုင်သွားရာကျေးရွာနဲ့အနီးဆုံးသတ်မှတ်နေရာမှာအိမ်ဆောက်ဖို့နေရာသတ်မှတ်ပေးမယ်။ကိုဘာသာကိုစောင့်မယ်ဆိုရင်လောက်ခပေးမှာဖြစ်ပြီးအဲ့ဒီလောက်ခနဲ့နေအိမ်ဘိုးကိုပေးချေစေမယ်။တကယ်လို့ကိုဘာသာကိုနေအိမ်မစောင့်နိုင်ဘူးဆိုရင်အစိုးရကစောက်ပေးလို့ပြီးတဲ့အချိန်ထိဂျားစခန်းမှာနေရမယ်ဆိုတာပါပဲ။တချို့ဆွေမျိုးတွေရှိလို့သူတို့တွေအိမ်သွားနေခြင်းလဲစီစစ်ပြီးခွင့်ပြုပေးမယ်လို့ဆိုထားပါတယ်။ဒါပေမဲ့တကယ်လက်တွေ့မွတ်စလင်ဒုက္ခသည်တွေပြန်ဝင်လာတာမရှိခဲ့ပါဘူး။မွတ်စလင်တွေပြန်ဝင်မလာတာရဲ့အကြောင်းရင်းတချို့ရှိနိုင်ပါတယ်။လက်တလောအကြောင်းရင်းကတော့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ပါဝင်လာမှုနဲ့လည်းသက်ဆိုင်ပါတယ်။ UNHCR ဘက်ကဒုက္ခသည်တွေအနေနဲ့မြန်မာနိုင်ငံပြန်လာဟာကိုယ်သဘောနဲ့ကိုယ်ပြန်လာမျိုးပဲဖြစ်ရမယ်။အတင်းအကျပ်ပြန်ပို့တာမျိုးမဖြစ်เสียဘူးလို့ဆိုထားပြီးတချို့ပြန်ပို့စည်ရင်းပေးထားရဆိုတဲ့ဒုက္ခသည်တွေကိုခေါ်တွေ့ကြည့်တယ်လို့ဆိုပါတယ်။အဲ့ဒီမှာဒုက္ခသည်တွေကမြန်မာနိုင်ငံပြန်ရေးသူတို့သဘောထားမပါဘူးလို့ဆိုကြောင်း UNHCR ကထုတ်ပြန်ပါတယ်။ဒီအချက်ဖြစ်နိုင်ကြောင်းမြန်မာအစိုးရဘက်ကနေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာလည်းသိကြရပါတယ်။နိုဝင်ဘာလ15ရက်နေပြည်တော်သတင်းစာရှင်းလင်းပွဲမှာနိုင်ငံခြားရေးဝန်ကြီးဌာနအမြင့်တဲ့အထွန်းဝင်ဦးမြင့်သူကဘင်္ဂလားဒေ့ရှ်ဘက်ကနေမြန်မာဘက်ကိုပထမဆုံးအကြိမ်ပေးပို့တဲ့ပြန်လည်သူ 8,000 ကျော်ရဲ့ပုံစံဟာသူတို့ကိုယ်တိုင်ဖြည့်ထားတာမဟုတ်ဘူးလို့ဆိုပါတယ်။အဲဒါကြောင့်အခုလိုအခက်အခဲကြုံရတာဖြစ်နိုင်တယ်လို့လည်းကောက်ချက်ချပါတယ်
။နောက်တစ်ချက်ဖြစ်နိုင်ချေကဒုက္ခသည်တွေနေရပြန်ပို့ရေးဘင်္ဂလားဒေ့ရှ်အစိုးရနဲ့နိုင်ငံရေးသမားတွေရဲ့နိုင်ငံရေးကစားမှုပါ။တိတ်မကြခင်ရွေးကောက်ပွဲကျင်းပတော့မဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်မြန်မာဘက်ကဝင်လာတဲ့မွတ်စလင်ဒုက္ခသည်အရေးဟာရွေးကောက်ပွဲမဲဆွဲရမှာအသုံးချစရာဖြစ်လာနေပါတယ်။အဓိပ္ပာယ်ကတော့ဘင်္ဂလားဒေ့ရှ်အရာရှိတွေဟာမွတ်စလင်တွေနေရပြန်ပို့ရေးတက်တက်ကြွကြွအကောင့်ထဲပေါ်ပေးမနေဘူးဆိုတာပါ။အဲ့ဒါကိုသိသာစေတဲ့နောက်တစ်ချက်ကတော့မွတ်စလင်ဒုက္ခသည်တွေကထိခိုက်ခံစားခဲ့ရသူတွေကိုကနေဒါနိုင်ငံကခိုလုံခွင့်ပေးဖို့ခေါ်ယူတာကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပယ်ချခဲ့တဲ့ကိစ္စပါ။တကယ်တော့ဒုက္ခသည်တွေအကျိုးကိုတကယ်လိုလားတဲ့ဆိုရင်ဒုက္ခသည်တွေဟာတကယ်ပဲလူအခွင့်ရေးချိုးဖောက်မှုတွေခံခဲ့ရသလားဆိုတာကဘာကိုပြုံးပြင်းလင်းလင်းသိစေခြင်းရင်တတိယနိုင်ငံတွေကခုံလုံခွင့်ပေးတာကိုခွင့်ပြုရုံပဲဖြစ်ပါတယ်။ဒါပေမဲ့အခုလိုကနေဒါသွားခွင့်မပေးတာဟာလည်းဘင်္ဂလားဒေ့ရှ်အစိုးရရဲ့ဆုံးဖြတ်ချက်ကိုတန်တရားဝင်စရာကောင်းပါတယ်
။နောက်ထပ်ပြဿနာတွေကတော့မွတ်စလင်ဒုက္ခသည်တွေကြားမှာရှိနေပါတယ်။မြန်မာအစိုးရတာဝန်ရှိသူတွေသုံးသက်တယ်လို့ဒုက္ခသည်စခန်းထဲရောက်နေတဲ့အကြမ်းဖက်သမားတချို့မြန်မာနိုင်ငံတွင်းအကြမ်းဖက်မှုမှာပါဝင်ခဲ့သူတချို့ကတော့ပြန်လာခြင်းမှမဟုတ်ပါဘူး။ဒါပေမဲ့နိုင်ငံတကာပြောတဲ့9သိန်းကျော်မြန်မာအစိုးရဘက်ကတရားဝင်ပြောတဲ့4သိန်းခွဲလောက်ရှိမဲ့ဒီဒုက္ခသည်တွေထဲမှာအဲ့ဒီအရေးအတွက်ဟာနည်းနည်းလေးပဲရှိနိုင်ပါတယ်။တချို့ကတော့ကနေဒါအပါအဝင်တတိယနိုင်ငံတွေကိုထွက်ဖို့ဆန္ဒရှိသူတွေလည်းပြန်မလာခြင်းမဟုတ်။အများစုကြီးကတော့သူတို့လုံခြုံရေးစိတ်ချရရင်ဝမ်းစာရှာဖွေစားတောက်ရင်အဆင်ပြေလွယ်ကူမယ်ဆိုရင်အရင်အခြေအနေထက်မဆိုးဘူးဆိုရင်မြန်မာနိုင်ငံပြန်လာခြင်းကြမှာပါပဲ။ဒါပေမဲ့အဲ့လိုလူတွေသူတို့ဘာသာသူတို့မြန်မာနိုင်ငံပြန်နိုင်တဲ့တီးတန့်လမ်းကြောင်းရှိမနေနိုင်ပါဘူး။အဓိကအားဖြင့်လူချင်းနဲ့အခွင့်အရေးရဖို့တောင်းဆိုနေတဲ့အုပ်စုခေါင်းဆောင်တွေနိုင်ငံတကာရောက်နေတဲ့ရိုဟင်ဂျာအရေးလှုပ်ရှားသူတွေကတော့အဲ့ဒီလိုလူတွေပြန်မသွားအောင်စီယုံတန်စီယုံအင်အားသုံးတန်အင်အားသုံးကြမှာအသေးချပါပဲဘလို့ပဲဖြစ်ဖြစ်နစ်နာနေရတာကတော့မြန်မာအစိုးရတက်မတော်နဲ့ပြည်သူတရက်လုံးပါ ရခိုင်အရေးဟာခီးသွားလာရေးလုပ်ငန်းလိုကဏ္ဍသေးသေးလေးတွေလောက်ကိုထိခိုက်နေတာမျိုးမဟုတ်ပေအနောက်ကဘာရဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာကိစ္စတွေနိုင်ငံတကာဆက်ဆံရေးနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စတွေမှာပါထိခိုက်မှုတွေရှိနေပါသည်ကျင်းပပြီးခဲ့တဲ့စင်ကာပူအာဆီယံထိပ်သီးအစည်းအဝေးမှာမြန်မာအစိုးရတာဝန်ရှိသူတွေကဒုက္ခသည်တွေပြန်လည်ခံရေးမြန်မာဘက်ကပြင်ဆင်ထားမှုတွေအာဆီယံနိုင်ငံတွေကိုလေ့လာဝင်ပေးမယ်လို့ပြောဆိုခဲ့ပါတယ်။အလားတူကုလသမဂ္ဂအဖွဲ့ကိုလည်းခွင့်ပြုပေးတင်ပါတယ်။မွတ်စလင်ဒုက္ခသည်တွေပြန်လာတဲ့အခါကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကအကူအညီတွေပေးတဲ့အခါအဲ့ဒါကိုကန့်ကွက်ဆန့်ကျင်လာမဲ့ကိစ္စတွေအရေးလဲကြိုတင်ဆွေးနွေးညှိနှိုင်းထိရှင်းထားတင်ပါတယ
်။အရေးကြီးဆုံးကတော့ဒုက္ခသည်ပြန်လက်ခံရေးတွေမကလက်ရှိထွက်မပြေးပဲကြံနေတဲ့မွတ်စလင်တွေတဘာဝကြကြလူခွင့်ရေးရှိရှိအသက်မွေးဝမ်းကြောင်းပြုနိုင်ရေးနေထိုင်သွားလာရေးဖန်တီးပေးဖို့ပါပဲအဲ့လိုစနစ်တကျလုပ်ပေးနေကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာကသိအောင်လေ့လာဖို့တည်င်းယူဖို့လမ်းဖွင့်ပေးဖို့လိုပါတယ်ဒါအပြင်ဒုက္ခသည်ပြန်ပို့ရေးဘင်္ဂလားဒေ့ရှ်အစိုးရနဲ့အချိန်မြင့်ညှိနှိုင်းလုပ်ကင်ပြီးတကယ်လို့အဲ့ဒီဘက်ကမယိုးသားမှုတွေရှိခဲ့ရင်နိုင်ငံတကာသိအောင်ဖွင့်ချသင့်ပါကြောင်းတင်ပြလိုက်ရပါတယ်